Yakan Toto AES Sit Uzi Joke Bozo Tomya Nai, Dutiya Sit Uzi Joke Dr. Nyoto Aung, Bomuji Johan ne, Pyo Yiso Win Shi Du Kain Dukha Ro go, Myaw Myo ne Sakan Mu Du Ye Mu Aung Dura ga, Ajan Phat Mu Tai Phyet Yi Upade ne Amu Phwin Tha Da Ba. Thru go Tiya Khan Pye Rue Aphit Tat Mat Pho Sit Twe Khan Tiya Yong Ma Swae So Tha Bi, Tiya Yong ga le, Amu Ye Asin Ta Khu Ma Tiya Khan Pye Aphit Song Phyet Jin Nya Ma Phit Ba De. Pigare Mashla Adwin ga, Myaw Myo ne Chang Tit Jue Ya Ani Ma Tamro ga Phan Si Ge De. Lusadong Rega Sana Ugo, Jampamu Taipei Ubrine Yedapwega Tia Swesu Tabare. Dimune Sasabi, Yazwe Tridri, Mu Aman, Nasashim Yenzang Natam Sagoma, Yakanda Do, Eye Gansang Rigo, Dia Can Biri, Episim Popia Tarale Pibare. Yakan Muda Party, EMBA, Muara Yea Usang Comedy Win, Padia Bioiso Gwenshidu, Shinni Do, Inusinga Akulu Webamare.
Dino, you are some Matu Jalo. Lena can be a Tolan Pongamare, so that you will ma. တမ်းမဲလူတွေကိုတရားစွဲရဲ့အခါမှာထဲ့သွင်းပြီးတော့တရားစွဲဖို့လိုအပ်တယ်လို့လားကျမတို့ရဲ့ဥပဒေအမြင်နိုင်ငံရေးပါတီတစ်ခုရဲ့တာဝန်ရှိတယ်လို့တရားအမြင်ကဒါဟာဒီအေးအေးဆိုတဲ့အခိုက်တက်မတော်ရဲ့ခေါင်းဆောင်တွေကိုတေးတိမ်သွားအောင်လုပ်လိုက်ရရောက်တယ်ဒီလိုလုံချင်းအားဖြင့်ဒီအစိုးရကတစားစားပြောနေတဲ့ငင်းချမ်းရေးလမ်းကြောင်းဟာတကယ်ကိုပျောက်ပြက်သွားလိမ့်မယ်မှုန်းသွားတဲ့အဆင်မဟုတ
ပိုင်းခေါင်းဆောင်တွေကိုပါထည့်သွင်းပြီးတရားစွဲဆိုတာဟာတရားဥပဒေနဲ့အစိုးရရဲ့လုပ်ရက်တွေအပေါ်မှာပြည်သူလူထုရဲ့အထင်မြင်သေးတာတွေမယုံကြည်တာတွေမုန်းတီးတာတွေဖြစ်ပေါ်လာနိုင်တာကြောင့်မဖြစ်သင့်ဘူးလို့ရှင့်နေတော်အင်းနုစင်ကပြောပါတယ်။နိုင်ငံရေးလှစ်လာတုံးသက်သူဦးမမောင်စိုးကတော့အခုလိုတရားခံပြေးအဖြစ်စွဲဆိုထားတာဟာအေအေအဖွဲ့ပေါ်ထိုးနှက်ချက်တစ်ခုလို့မြင်ပြီးမြန်မာပြည်ထဲမှာအေအေအဖွဲ့နဲ့ငញ្ញိုင်းရင်းဆွေးနွေးမှုတွေလုပ်ဖို့ပိုပြီးခက်ခဲသွားနိုင်တယ်လို့ပြောပါတယ်
။တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့အေအေအဖွဲ့နဲ့ဟိုအကြမ်းဖက်ဖွဲ့စည်းတို့သတ်မှတ်တာတို့ဘာလို့လာတော့ပြောနေတော့ကြားလာပြီပေါ့ဗျာ။ဒါပေမဲ့ဆွေးနွေးတာလည်းဆွေးနွေးတာပဲ။ဒါမဲ့အေအေဖွဲ့လိုခေါင်းဆောင်တွေဒီလိုတရားခံပြည်ပြည်ကျင်းညာရဲ့ပါတယ်ဆိုလို့ရှိရင်တော့အေအေဖွဲ့ခေါင်းဆောင်ပိုင်းနေနဲ့ဆိုရင်သိရှိလို့ဘာပြည်ထဲမှာလာလို့ဆွေးနွေးတာတွေနှောင့်နှေးနိုင်တာပေါ့အဲ့တခုတော့ရှိတာပေါ့အငញ្ញိုင်းဆွေးနွေးပွဲမှာဆွေးနွေးမယ်ဆိုရင်တော့ဒီဘက်ကူညီမှုနဲ့တရုတ်ပြည်ထဲမှာဆွေးနွေးမယ်ဆိုရင်တော့ဖြစ်နိုင်တာပေါ့ဒါပေမဲ့အခုလိုအေအေဖွဲ့ခေါင်းဆောင်တွေကိုတရားခံပြည်ပြည်ကျင်းညာတာတော့ကျွန်တော်ထင်နေတော့ကျန်တာတဲ့စာလို့ရှိရင်တော့နိုင်ငံရေးရအထုနဲ့ကျင်းလို့လို့ထင်ပါတယ်ဗမာပြည်ထဲမှာလာပြီးဆွေးနွေးပွဲလုပ်ဖို့တက်ကြတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ်။ပိုခက်ပါမှာပေါ့ဗျာ
။ရခိုင်တပ်တော် AA ရဲ့ပြောခွင့်ရသူခန်းဒုခကလည်းတက်မတော်နဲ့အစိုးရအနေနဲ့ငញ្ញမ်းရင်မှာပါဝင်စေခြင်းကြောင့်ပြောဆိုနေပေမဲ့အခုလောက်ရဟာငញ្ញမ်းရင်ကိုပြက်ပြားစေနိုင်ကြောင်းတရားရုံးကဖမ်းဝရမ်းထုတ်ပြီးတဲ့နောက်မှာဥပဒေစိုးမိုးတဲ့နေရာတွေကိုသွားလို့မရတော့ကြောင်း RFA ကိုပြောဆိုထားပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးစော်ထီကတော့အခုလိုတုံ့ပြန်ပါတယ်။
ဒီပုံမှာတော့ကျွန်တော်အသေးစိတ်တော့ရှင်းစရာမရှိဘူးပေါ့နော်အသေးစိတ်ရှင်းဖို့တော့မရှိဘူးသို့တော့ကျွန်တော်တို့ကတော့သူတို့ဆွေးနွေးပွဲတွေလာတဲ့ခါမှာကျွန်တော်တာဝန်ခံတယ်ဘာမှမဖြစ်စရာဆွေးနွေးပွဲလာတဲ့ခါမှာလာရင်တော့ကျွန်တော်တို့ဆွေးနွေးပါပေါ့အဲ့ပုံမှာလည်းလုံခြုံရေးအရကျွန်တော်တာဝန်ယူတယ်မဲတော့မဆုံးစရာဘူးဆိုတော့ကျွန်တော်ပြောထားပြီးသား
ရခိုင်တပ်တော် AA ရဲ့ခေါင်းဆောင်တွေကိုတရားခံပြည်အဖြစ်အမှုဖွင့်ထားတဲ့ကိစ္စဟာတပ်ဆိုင်ရာကဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ဦးစောထီကပြောပါတယ်ဒီလိုသုံးသက်ချက်တွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ကြံကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ဒီတရားဆွဲတာကကျွန်တော်နောက်တော့ကြာနေပြီလို့ပြောခဲ့ဖို့တယ်ကျွန်တော်လွန်ခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကျွန်တော်တို့ဝင်ပြီးတော့ကြနေဇာလုံကျုံနေဇာမှာတိုင်းသားလူငယ်စုကိုကာကွယ်ပေးနေတဲ့ JS ကနေစီးရင်စီရနဲ့ပတ်သက်တဲ့ပထမကြီးကိုဝင်ပြီးတိုက်ခရတဲ့အတိုင်းကျွန်တော်ကအဲ့ဒါတရားဆွဲတင်လို့ကျွန်တော်သဘောထားမျိုးပြောပြီးသားဖြစ်ပါတယ်ကျွန်တော်တို့ကဟိုသူရရဲ့ငញ្ញိုင်းလုပ်ငန်းစဉ်တွေလုပ်တယ်ဗလက်တက်ရဲ့သဘောထားနဲ့တခုလဲလုပ်နေတာမဟုတ်ဘူးငញ្ញိုင်းလုပ်ငန်းတွေလုပ်တော့ NRP ဖေးဥဆောင်မှုနဲ့ပဲလုပ်နေတာဖြစ်တယ်ဒီကျွန်တော်ကတော့သူရရဲ့အနာတိုင်းနဲ့ပါတယ်သူရရဲ့ရည်ရည်ချက်ကိုလည်းကျွန်တော်တို့နှပ်ပေါ်တဲ့ NRP ဖေးရဲ့မသားယုံကသိုးစုံရှိဘူးလားပြောပါပြီဖြစ်ပါတယ်
တရားခံပြည့်ဖြစ်တတ်မှတ်ဖို့ဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့တရားရုံးကမှင်နီတက်တွေတချို့ကိုစစ်ဆေးပြီးမှတရားခံပြည့်ဖြစ်ဆက်လက်ကြီးညာမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကဘူတိတောင်မြို့နယ်မှာနေကြားဆောင်ရဲစခန်း၄ခုကို AA အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေတွေနဲ့နယ်မြေရဲစခန်းတွေမှာအသီးသီးအမှုဖွင့်ထားတာရှိပါတယ်ရှင်